ဝိုက်တန်းရင်းချနာကမြန်မာတရင်သမားနှစ်ယောက်ကို2009ခုနှစ်စီဖြစ်လိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ကျင့်သင့်ပြီးအမြဲဆုံးပြန်လွတ်ပြေးဖို့အမေရိကန်ဒုသမမိုက်ပန်ဆာတိုက်တွန်းလိုက်ပါတယ်။ဒါနဲ့တော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်နိုင်ပြစ်ပေးရမယ့်သူတွေမဟုတ်ပဲလူခွေချုပ်ဖောက်မှုတွေနဲ့အဆုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်တော့ဖို့ကြိုးစားခဲ့သူတွေဖြစ်ဂုံပြူထိုက်သူတွေဖြစ်တဲ့အကြောင်းအမေရိကန်ဒုသမကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတောင်းဆိုလိုက်တာပါ။ဒါပိုင်းနဲ့ဒရင်လလခွန်းနဲ့ကထိုင်မှာရဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လူဝကြောင်ပြောဆိုသွားခဲ့တယ်လို့ဒင်းတော်မြောက်ကိုထောင်နိုင်ပြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းဒုသမကပြောဆိုကြပါရဲ့။နိုင်ငံတော်လူဝအဲဒီချူပါမှုနဲ့အပြစ်ရှိရဲဆိုပြီးရန်ကုန်မြို့ပတ်ခင်တရားရုံးကဒိန်းတော်မြောက်ကိုဒိန်းလာနေကထောင်နဲ့စီရင်လိုက်တဲ့ပေါ်ဖြစ်တယ်ဝေဖန်နေတဲ့အမေရိကန်ဆိုတဲ့တာဝန်ရှိသူတွေထဲမှာဒုသမပန်ဆာအဆင့်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါရဲ့ရိုက်တာဇင်းတော့ဒီထောင်နဲ့ပြစ်ပေးခံရတဲ့ပေါ်အမေရိကန်တာဝန်ရှိသူတွေရဲ့ဝေဖန်တဲ့ဆက်လက်ထွက်ပေါ်နေရမှာကုလသမဂ္ဂဆိုင်ရာအမေရိကန်ဆိုင်မကြီးနီကီဟန်လီကလည်းဒိန်းတော်မြောက်ဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်ထောင်ချခံရတာဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုခဲ့တာပါအမေရိကန်ပြည်သူနိုင်ငံကွန်ပျူတာအေဂျင်စီ USAID အကြီးကြီး Mark Green ကလည်းဒင်းသမားတွေကိုထောင်နှံဖြစ်ပေးလိုက်တာမြန်မာနိုင်ငံဒီမိုကရေစီရင်းနဲ့တရားဥပဒေစိုးရိမ်မှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတရားဖြစ်ပြောဆိုခဲ့ပါတယ်။ဝေတာသတင်းတော်တွေကိုထောင်နှံဖြစ်ပေးလိုက်တဲ့အတွက်ဒင်းလက်ခွင့်နဲ့လူခွင့်ရေးလှုပ်ရှားမှုဖွဲ့ရတာမကကုလသမဂ္ဂအပါအဝင်နိုင်ငံကအတန်းဝန်းကလည်းစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြရမှာကုလသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတရားဥပဒေစိုးရိမ်ချက်ပေါ်စိုးရိမ်တဲ့အကြောင်းနဲ့ပြန်လည်တုံ့တက်ဖို့လဲတိုက်တွန်းထားပါတယ်။